Welcome to the Voice of America in Burmese.
ကျမ်းမာရှင်လန်းကြပါစေ VO American တမ်းမြန်မာပိုင်းရဲ့2018ခုအော်တိုဝါလာ24ရက်ဗုဒ္ဓဟူးနေ့မနက်ခင်းအတန်လွင့်စီစဉ်နေကို Washington မြို့တော် DC ကနေပြီးတော့ line လို့မိကြ30:40:48ပြင် VO ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင်းလေးမှာအခုမနက်ပိုင်းစီစဉ်နေကိုတင်ဆက်သွားပါပါ
သင်္လာပါရှင်ကျမကခင်ဗျတပါဒီမနက်ခင်းသတင်းတွေကိုကိုစောဝင်းနိုင်နဲ့အတူကြေညာပေးပါပါ sorry သတင်းတောက်ဂျမဲခါရှူတီအသက်ခံရမှုမှာပါဝင်ပတ်သက်နေတဲ့ sorry arabia အရာရှိတချို့ရဲ့ american ပြည်ဝင်ခွင့် visa တွေကိုရုတ်သိမ်းအရေးယူမှာဖြစ်ကြောင်း american နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာလူခွင့်အခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာတွေကိုအထူးကိုယ်စားလှယ်ရန်ရင်းလီနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးဥက္ကဋ္ဌတို့က28ကြိမ်ရောက်ကုလသမဂ္ဂထရီညီလာခံတက်ပြကော်မတီရှိမှမှာတင်ပြခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်လေ
းဟုတ်ပါခင်ဗျအဲ့လိုသတင်းတွေနားဆင်ကြပြီးဆက်ပြီးတော့ကြားမယ်ထဲမှာဆိုရင်တော
့ I will now describe to you the deplorable situation that exists in Myanmar demonstrating that the government
အဲ့တော့မြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေကဆိုးနေတော့မယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်စုံစမ်းစစ်ဆေးမှုမစ္စယာဟီလီပြောကြတာပါမနေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့ထွေထွေညီလာခံရဲ့တက်တရကော်မတီမှာမြန်မာအရေးတင်ပြချက်တွေနဲ့ဒီမြန်မာအတမတ်ဟောက်တူဆွမ်းရဲ့တုံ့ပြန်ချက်တွေကိုလည်းစုံစမ်းလင်ကြားဖို့ကျွန်တော်တို့စီစဉ်ထားပါတယ်နောက်ပိုင်းမှာဆိုရင်လည်းမနေ့ကညကထုတ်လွှင့်ခဲ့တဲ့တိုက်ရိုက်အင်္ဂါညတိုက်လည်းဒီ line အစီအစဉ်ကိုနားဆင်ကြရအောင်ပါပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်ဝင်းနဲ့တို့ကကြီးညာကြပါလိမ့်မယ
် sorry တရင်တော့ jamal khashoggi အသက်ခံမှုမှာပေါဝင်ပတ်သက်နေတဲ့ sorry arabia အရာရှိတွေတဲကတချို့ကိုဖော်ထုတ်နိုင်ခဲ့ပြီဖြစ်တဲ့အတွက်သူတို့ရဲ့ american ပြည်ဝင်ခွင့် visa တွေကိုရုတ်သိမ်းအရေးယူမှာဖြစ်ကြောင်း american နိုင်ငံခြားရေးဝန်ကြီး mike pompeo ကအင်ကာနေမှာပြောကြားလိုက်ပါတယ်အခုလိုဒဏ်ခတ်တာဟာနောက်ဆုံးဖြစ်နေအရေးယူတာမဟုတ်သေးပဲဒီတပ်ဖြတ်မှုမှာတာဝန်ရှိသူတွေကို american ကဆက်လက်ဖော်ထုတ်မှာဖြစ်ကြောင်းဝန်ကြီး pompeo ကပြောပါတယ်တရင်တာမှာတဦးဖြစ်တဲ့ mr khashoggi ကိုအခုလိုအကြမ်းဖက်တဲ့နည်းနဲ့နှုတ်ပိတ်ဖို့လှုပ်ဆောင်တာမျိုးကိုတိကျနေမှာမဟုတ်ကြောင်းအမေရိကန်အစိုးရကရှင်းရှင်းလင်းလင်းပြောထားခဲ့တယ်လို့ဆိုပါတယ်။အောက်တိုဘာလ2ရက်နေ့ကသတင်းတော်ခါရှိုဂျီပျောက်ဆုံးသွားခြင်းကစပြီးအခု Sorry Arabia အပေါ်မှာအမေရိကန်ကပထမဦးဆုံးအကြိမ်ဖြစ်နေအရေးယူလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံရေးဌာနမှအင်ကာနစ်ကဝန်ကြီးပေါမ်ပီယိုကအခုလိုကြေညာခဲ့တာဖြစ်ပေမဲ့ Sorry အရာရှိဘနဦးရဲ့ပြည်ဝင်ခွင့်တွေကိုပိတ်ပစ်ခဲ့တယ်ဆိုရနဲ့ဘသူတွေကိုအရေးယူရဲဆိုတာကိုတော့ထုတ်မပြောပါဘူး။ဒါအပြင်ငွေကြေးဆိုင်ရာအရေးယူမှုတွေချမှတ်တာလိုမျိုးMagnitsky ဥပဒေအရ American ဘက်ကနေအရေးယူဖို့အတွက်စဉ်းစားနေတယ်လို့လည်းပြောပါတယ်။ Sorry Arabia ဘက်ကတော့ Khashoggi အသက်ခံမှုနဲ့ဆင်နွယ်ပြီး Sorry နိုင်ငံသား18ဦးကိုဖမ်းဆီးခဲ့ပြီးထိပ်ပန်းထောက်လိုင်းအရာရှိအများပြားကိုအလုပ်ထုတ်ပစ်ခဲ့တယ်လို့စနေနေ့ကကြေညာခဲ့တာပါ။ဒါရင်းနောက် Khashoggi ကတူရကီနိုင်ငံ Istanbul က Sorry ကောင်စီရုံးထဲမှာရရက်ဆက်ဆက်အသက်ခံခဲ့ရတာဖြစ်ပြီးဒါဟာချိုးတင်ကြံစီမှုတစ်ခုလို့တူရကီသမ္မတ Recep Tayyip Erdogan ကအင်ကာနေမှာပြောကြားခဲ့ပါတယ်။
ဆော်ဒီအာရေဗျနိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုအင်ရှိဇာမင်သားမိုဟာမက်ဘင်ဆာလ်မန်တက်ရောက်ခဲ့ပါတယ်။ဒီနေ့တော့ဂျမားခါရှိုဂီကိုဆော်ဒီအစိုးရကတပ်ဖြတ်ခဲ့တဲ့ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်နေတာကြောင့်နိုင်ငံတကာကစီးပွားရေးအကြီးအကဲတွေနဲ့နိုင်ငံသားတွေကသဘိတ်မောက်ခဲ့ကြပါတယ်။လူတက်မှုမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိခံထားရတဲ့အင်ရှိမင်သားဟာအင်္ဂါနေ့နောက်ပိုင်းမှာညီလာခံကိုတက်ရောက်ပြီးအခမ်းအနားကိုလက်လက်ကြီးရှိခဲ့တာမှာလူများများလာလေငွေများများပို့ရလေပဲလို့ပြောကြခဲ့ပါတယ်။အင်္ဂါနေ့ကအမေရိကန်ဒေါ်လာဘီလီယံ50နဲ့ညီမျှတဲ့ရင်းနှီးမြှုပ်နှံမှုတွေဆော်ဒီအစိုးရကရရှိခဲ့တာကြောင့်တူရကီနိုင်ငံမှာရှိတဲ့ဆော်ဒီကောင်စီဝန်ရုံးအတွင်းတင်းတောက်ခါရှိုဂီအသက်ခံလိုက်ရမှုတွေနဲ့ဝေဖန်မှုတွေရင်ဆိုင်နေရပေမဲ့လည်းရင်းနှီးမြှုပ်နှံလူသူတွေကိုဆွဲဆောင်နိုင်နေတော့ပဲဖြစ်ပါတယ်။ဆော်ဒီအင်ရှင်မင်းသားညီလာခံခမ်းမာတဲ့ကိုဝင်လာတဲ့အချိန်မှာတော့အခမ်းအနားကိုတက်လာကြတဲ့လူ2000လောက်ကလက်ခုပ် over DP ကြိုဆိုခဲ့ကြသလိုမင်းသားကလည်းအပြုံးနဲ့ပြန်လဲတုံ့ပြန်ခဲ့ပါတယ်။
အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးရှေ့လာတဲ့ပြင်သစ်နိုင်ငံပါရီမြို့မှာတွေ့ဆုံဖို့အတွက်စီစဉ်တွေလုပ်ပြီးပြီလို့အမေရိကန်အမျိုးသားအကြံပေးဂျွန်ဘိုလ်တန်ကအင်ကာနေမှာပြောကြားလိုက်ပါတယ်။1989တာလတ်ပြည့်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေအမေရိကန်သမ္မတထရမ့်ဘာကြောင့်နှုတ်ထွက်ချင်နေလဲဆိုတာနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘိုလ်တန်ကခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့အတွက်အစီအစဉ်တွေကိုတိတိကျကျစီစဉ်မှာဖြစ်ကြောင်းပြောတာပါ။ရုရှားနိုင်ငံခြားမူဝါဒရေးရာဆိုင်ရာအရာရှိယူရီအူရှာခော့ဖ်ကတော့ ဒရင်းစာရှင်းလင်းပွဲမတိုင်ခင်အကျိုးသဘောတူညီချက်ရရှိခဲ့တာဖြစ်ပြီးခေါင်းဆောင်နှစ်ဦးဟာနိုဘာမှာဆက်ပြတ်နေ့ပြင်သစ်နိုင်ငံရဲ့ငြိမ်းချမ်းရေးနေမှာပါရီမြို့မှာတွေ့ဆုံမယ်လို့ပြောပါတယ်။မစ္စတာဘိုတန်ကသူ့နဲ့သမ္မတပူတင်တို့ဆွေးနွေးမှုဟာလက်နက်ထိန်းချုပ်ရေးဆိုင်ရာအိုင်အန်အက်သဘောတူစာချုပ်ကနေသမ္မတထရမ့်နှုတ်ထွက်ဖို့ဆုံးဖြတ်မှုတွေပါဝင်တဲ့အကြောင်းအရ lo set lo me so yin russia twet dan pyan a chot tae mu ri shi la nai chang tri pe ga de lo le mr bodan ga pyo ba de tu ha russia ka gwe win ji sagi show chu ne le twet ba de mr bodan ye moscow ni ye key wo win ji show chu ga chu su ke pi a khu lo chin lan le ri ga le na nai ngan chan sat san ye twet a chu phit se de lo yong ji mu shi la si bu a thauk ko phit de lo le pyo ba de
mexico nai ngan chiapas pi ne ga Tapachulas Mugo, Yonesia, Toka de Messia, Kulatamagam Hamin Yunga, Wundan Lizang out them and Yoshi Tori Pibi, the Chawanani let Tayola Melusubare, Kulatamaga Wanani to a Pamazon Losangam at Lungangaro, American Piranzugo, Uti Lanebi, in our corner town of Shide, Shrip Yang Nitanglo to Luoji at Bramara Chinid, Chinidigo, Tintin Pibu Pibare, Nibin Chiniha, a Yenidi got a sign and Nanga Pomotini Mushijang, Yonesia Gabiobare, Tabime Elo Tinide, a Chiniha, Pionle Don and Jangle. Yonesia, Piogunya, Adian, Edwards, Capiobare. Through to a Ladlo in Sanya, a Kekeha, Tilu Uji, a Jama, Piponide, Ludanian Sanamusaya, Kakari, a Pichang, Luumia, Biaha, Sazia, Tau Yene, Jama Yisanya, Luachati, a Miabia, Shinijang, Edwards, Capiobare. Lu Otegani, a Pingo, Tala Jadu in Ine, Piambi, Swekayana, in a chain in a lay in Sayana Jang, Tajang, Tinye on Tintin Tana Iha, a Yijizon Kisaya, Pichang, to Gabiobare, Luachati, Aneja Shidure, Padu. The Pedesurago, Songan Porto Biro, Yuanesia, Wananiga, Colonel Shoutalu to Shoutamuri, Nyanza, Kuni, Sanya Pinizabane.
Pure Americans and Menapa Nimavara Sisinigo, Menetown Igani, Conanaiti, Lightomida, Donzani, Kilohats, Gotondonga, Lightomida, Lese, Kilohats, Conleshitonia, Lightomida, Lese, Kilohats, Chautinga, Donyane, Tudiana, Iwama. Lilamida diacuse, kilohertz, tinga, congarogani, tolu binivari. Meneshanayani, gunaiti, viale, tolu in the guru. Lilamida, nese, nesanga, tolu in the guani, payunas.
View American Tanga Manakin, the name goes selling anybody. Yamananga say, look me, chin in a patate, seeing Kanzarigo, Inga, Nima, Kunasa, Dunkin, Kula Tamaga, Turinila, and Tatia, competition, Homa, a two goes a legend healing, a Kula Tamaga, Chella Shapui, Okata, Mazuki, Durams, Mamdo, Timpia Kejabari, Yamananga, and your kind pinapian, Kachimpin, and Champion, and Rimaba, look me, Chopamu, Celebi, Pipon, Ramu, Kula Tamaga, Yu Sampo, Luani Jone, Yamananga, and Dreamer, Democracy, Nepe, Hale, Chimian, Lani. A two goes lemis, Yahiliga, Piocha Keraba, Yamaning and Sankula Tamaka, Chella Shabwe, Pue, Ogata, Mazuki, Duras Mangaro, Yamasitaha, Dampigo, Gawa Bid, Puezi Pim, the Coopian, and Mapian Lemachin, Yamasitan, Sessam, Low Jabu, Piocha Kebari, Tapia, the Kaipinari, Runja Muslim Drigo, Ninkin, and the Patabina Masita, Tape Bank, Gonsan, go tea out there, a Yumuri, Lopula, Titan Bari, Gula Tamaka, Sayam Yamatamaji. How do Sangaro? Kailon at the Tautari Shin, did Julian to Dango, Yama Suaga, Yu Domel, Dombian Keraba, Gula the Magaga, Puesita, and Yamananga Santia Lulade, Chella Shapui, Pueha, the kind kitchen at Champion area drama, Yama Sita, Luque, Chopam Hurigo, the Nippa Long Tausha, Sosan Sisipima, bigger as September Larima, seeing Kanzadazam, Topian Kerap Tipari.
Yamanangani, Bingladesh, the Trapi Colonial Rohingya Conapin Jogo. Nia Yin, Longjonga, Pianle, Posana, Sunibu, Singapore, Tanangayai, when you have Yamanang Machagema, Paya Domelu, Malaysia Nangayai, when you Saifuddin Abdullah, Inganima, Piovale, Akulu, Toya, Sunibu, Asian Apoji, a Tibijago, Yashi Tare, Asian Gonzon, a Kizinha, Nuemala, Lama, Piena, Nelule, Piovale, Sunuema, Ruina, Tetanago, take down Tas, Sunimelu, Nolin Jabare, Akulu, Kana Ulus on Jagani, Lame, Sobin Lama, Sabi, the kind Pine Dega. သူတို့ရဲ့နေအိမ်လေးစီကိုရိုဟင်ဂျာတွေပြန်သွားဖို့ဖြစ်လာနိုင်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီးဆိုင်ဖူတင်ကပြောပါတယ်ဒီအစည်းအဝေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံကြီးဝန်ကြီးတွေမြန်မာနိုင်ငံကနေပြည်တော်ကိုဘယ်ချိန်သွားမယ်ဆိုတာမကြေညာသေးပါဘူးတကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာဒုက္ခသည်တွေအရေးကိုမဖြေရှင်းနိုင်မှုဆိုရင်ထိုင်းနဲ့မလေးရှားနိုင်ငံတွေက
Vietnam Communist Party ရဲ့ထွေထွေအတွင်းမှုဖြစ်တဲ့ Nguyen Phu Song ကို ဗီယက်နမ်တမရအဖြစ်နဲ့ကွန်မြူနစ်ပါတီအမျိုးသားညီလာခံကနေအင်ကာနေမှာခန့်အပ်လိုက်ပါတယ်။အသက်84နှစ်ရွယ်ထရွန်ဟာ1960နှစ်တွေအတွင်းဗီယက်နမ်ရဲ့ပထမဆုံးတမရဖြစ်တဲ့ဟိုချီမင်းနောက်ပိုင်းရာထူးနှစ်ခုကိုဆောက်ကင်ထားတဲ့ပထမဆုံးဗီယက်နမ်ခေါင်းဆောင်တဦးဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတမရထရမ်ဒေကွန်ကွဲလွန်ခဲ့ပြီးတဲ့နောက်မှာထရွန်ကတမရရာထူးကိုဆက်ခံခဲ့တာပါ။ထရမ်ဒေကွန်ဟာတစ်နှစ်ကျော်ကြာအောင်ဖျားလာနေရကနေပြီးခဲ့တဲ့လထဲမှာပဲကွဲလွန်သွားခဲ့တာပါ။ဗီယက်နမ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ပေါ်မှာလက်တဖက်တန်းနောက်လက်တဖက်ကိုမြှောက်ပြီးနိုင်ငံလူမျိုးနဲ့ဖွဲ့စည်းပုံဥပဒေအပေါ်မှာတစ္ဆာရှိမှာဖြစ်ကြောင်းသမရသစ်ထရွန်ကကြမ်းတစ္ဆာချိန်ဆခဲ့ပါတယ်။မကြာခင်နှစ်တွေအတွင်းအောင်မြင်မှုတွေရခဲ့ပေမဲ့ဗီယက်နမ်နိုင်ငံအတွက်စိန်ခေါ်မှုအများအပြားနဲ့ရင်ဆိုင်နေရတယ်လို့လည်းသမရသစ်ကပြောကြားခဲ့ပါတယ်။သူ့ကိုသမရသစ်ဖြစ်တဲ့ဒီလအစောပိုင်းကတည်းကပါတီဗဟိုကော်မတီကနေရွေးချယ်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအင်ကာနေညဖတ်မယ်မီဂန်မီလီယံစတီကအမေရိကန်ထီတမိုင်းမှာအများဆုံးဖြစ်တဲ့ဒေါ်လာ 1.6 ဘီလီယံထိရှိသွားပြီဖြစ်ပါတယ
်အဲ့တော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်ဝင်းနဲ့တို့ကြီးညာခဲ့ကြတာဖြစ်ပါတယ်ခင်ဗျအခုတော့သတင်းစော်ရတွေကိုစပြီးတော့တင်ဆက်ပေးပါတော့မယ်ပြီးခဲ့တဲ့နာရီပိုင်းတွင်းကပဲဒီကုလသမဂ္ဂထွေထွေညီလာခံရဲ့83ကြိမ်မြောက်တတိယကော်မတီရှေးမောင်မှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးနဲ့ပတ်သက်လို့ဒီပြောဆိုချက်တွေပြီးဆုံးသွားခဲ့ပါတယ်။အဲဒီထဲမှာဒီမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးမှု Miss Yan Healy ကရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ကြီးမားနေတုန်းပဲဖြစ်တယ်။ဒါတွေကိုအဆုံးသတ်နိုင်မှုကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကကြိုးပမ်းတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းမှာဒီမိုကရေစီနယ်ပယ်ကလည်းကျင်းမြောင်းလာနေတဲ့အကြောင်းသူပြောခဲ့ပါတယ်။ဒီကြောင်ပြေဆုံးကိုဒေါ်လာတန်းဆက်ပြီးတော့ပြောပါလိမ့်မယ်ခင်ဗျာ။ तू မပြောခင်မှာဒီညီလာခံအတွင်းမှာဒီမြန်မာကုလသမဂ္ဂဆိုင်ရာဒီမြန်မာတမ်းမဟောက်တူစွမ်းအပါဝင်နိုင်ငံတကာကလည်းဒီမြန်မာပြည်ရေးနဲ့ပတ်သက်တဲ့အဲတင်ပြမှုတွေအပေါ်မှာမေးမြန်းမှုတွေအကြံပေးမှုတွေလည်းတော်များလုပ်ခဲ့ပါတယ်။ဆိုတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီ Miss Yan Healy ပြောဆိုခြင်းနဲ့ပတ်သက်တဲ့ဟာကိုဒေါ်လာတန်းကတည်တံ့ဆူဆီပြီးတော့တင်ပြပါလိမ့်မယ်ခင်ဗျာ။
23ဒီမြောက်ကုလသမဂ္ဂထရီနီလာကန်ကြီးရဲ့တတိယကော်မတီမှာအောက်တိုဘာ23ရက်အင်္ဂါနေ့ကမြန်မာနိုင်ငံဆရာလူခွေရဲ့အထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီကအစီရင်ခံခဲ့ရမှာပြီးခဲ့တဲ့လကလူခွေကောင်စီကချမှတ်ခဲ့တဲ့မြန်မာနိုင်ငံရဲ့လူခွေချောပေါက်မှုတွေကိုစုံစမ်းစစ်ဆေးဖို့တည်ကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရားချမှတ်နိုင်ခဲ့တာဟာအတ္တစရာဖြစ်တယ်လို့အခုလိုအစချီပြောကြားခဲ့ပါတယ်
There was a glimmer of hope on the horizon for justice for the people of Myanmar.
ဒီအသက်တမှုနဲ့ပတ်သက်လို့မြန်မာလူမျိုးတွေအတွက်မျှော်လင့်ချက်ရောင်ကြီးတန်းခဲ့တာကကြီးနားစရာပါ။စက်တင်ဘာလကကျမအကြံပြုခဲ့ပြီးနောက်ပိုင်းရပ်ဖဲ့လူအဖွဲ့အစည်းတွေနဲ့အချက်လက်ရှာဖွေအဖွဲ့တွေရဲ့ပြင်းပြင်းထန်ထန်တိုက်တွန်းမှုကြောင့်လူခွေးကောင်စီကဆုတ်ဖြတ်ချက်တရချမှတ်ခဲ့ခြင်းပါပဲ။2017ကစလို့မြန်မာနိုင်ငံမှာအဆိုးရွားဆုံးကျွလွန်ခဲ့တဲ့နိုင်ငံတကာပြစ်မှုတွေနိုင်ငံကဥပဒေတွေကိုချိုးဖောက်မှုတွေကိုစုဆောင်းရှာဖွေစုံစမ်းစစ်ဆေးပြီးခွဲခြားစိတ်ဖြာစီစစ်နိုင်မယ့်တိကျလွတ်လပ်တဲ့ mechanism တရားချမှတ်နိုင်ခြင်းပါပဲလို့ Miss Yan Healy ကပြောသွားခဲ့တာဖြစ်ပါတယ်။ဒါအပြင်2014ကစလို့မြန်မာနိုင်ငံအထူးစုံစမ်းစစ်ဆေးရေးမှုဖြစ်ခန့်အပ်ခြင်းခံခဲ့ရပြီး6ချိန်မြန်မာနိုင်ငံကိုတွားရောက်ခွင့်ရပြီးတဲ့နောက်မြန်မာအစိုးရကသူ့အပေါ်ပြီးခဲ့တဲ့နှစ်ကပြည်ဝင်ခွင့်ပိတ်ပင်ခဲ့တာနဲ့ပတ်သက်လို့လည်းပြန်လည်စဉ်းစားပေးဖို့မစ္စယန်ဟီလီကတိုက်တွန်းခဲ့ပါတယ
် The government of Myanmar continues to deny my access creating difficulties for my ability to assess the human rights
မြန်မာသူရအနေနဲ့ကျမကိုပြည်ဝင်ခွင့်ဗီဇာပိတ်ခဲ့တာကြောင့်မြန်မာနိုင်ငံမှာလူအခွင့်အခြေအနေကိုကျမအနေနဲ့စုံစမ်းစစ်ဆေးနိုင်ဖို့အခက်အခဲတွေရှိစေခဲ့ပါတယ်မြန်မာသူရအနေနဲ့ဒီရည်ရည်ချက်ကိုပြောင်းလိမ့်မယ်လို့ကျမမျှော်လင့်ပါတယ်ကျမနဲ့အတူအချက်လက်ရှာဖွေရေးအဖွဲ့ကိုကျင်းပများစွာပြည်ဝင်ခွင့်ဗီဇာမပေးခြင်းဟာပြည်ဝင်ခွင့်မပေးခြင်းဟာဒီမိုကရေစီအသွင်ကူးပြောင်းရေးတရားဥပဒေစိုးမိုးရေးနှင့်လူအခွင့်အရေးကိုထိန်းသိမ်းမှုပိတ်ထားတဲ့ခရီးကိုဆန့်ကျင်ရာရောက်ပါတယ်လို့မစ္စယန်ဟီလီကထောက်ပြခဲ့တာပါဆလဘီတူအနေနဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံတော်အတိုင်းအမင်းပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုအထူးလေးစားပြီးမျှော်လင့်ချက်ထားခဲ့ပေမဲ့လို့လေရက်တွေအခြေအနေကြောင့်သူ့အနေနဲ့စိတ်ပြက်ခဲ့ရတယ်လို့မစ္စယန်ဟီလီကပြောပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမြန်မာအစိုးရဘက်ကလှုပ်ဆောင်ခဲ့ခြင်းမရှိတာကိုအခုလိုထောက်ပြခဲ့ပါတယ
် I will now describe to you the deplorable situation that exists in Myanmar
demonstrating that the government fails to live up to its international law obligations.
မြန်မာအစိုးရအနေနဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာခြင်းရှိတဲ့အတွက်မြန်မာနိုင်ငံမှာဆိုးရွားနေတဲ့အခြေအနေတွေကိုကျွန်မရှင်းပြလိုပါတယ်။အရဖက်ဆိုးရွားဟာစစ်တပ်ကိုထိန်းချုပ်နိုင်စွာမရှိဘူးဆိုပြီးမြန်မာအစိုးရအရာရှိတွေကအမြဲစင်ကြေးပြီးခဲ့ကြပါတယ်။ဒါဟာမှန်ပါတယ်။ဖွဲ့စည်းပုံခြေကံဥပဒေရစစ်တပ်ကိုတည်တာတဲ့အာဏာပေးထားပါတယ်။ဒါပေမဲ့အရဖက်ဆိုးရွားဌာနတွေကလုံနိုင်စွာရှိတာအများကြီးရှိပါတယ်။ဒါပေမဲ့သူတို့ကတိတိသာသာပဲဖြစ်ဖြစ်မတိမသာပဲဖြစ်ဖြစ်လုံနိုင်ပေမဲ့မလုံကြတာတွေ့ရပါတယ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေနဲ့လေဒီမိုကရေစီအတွက်ကာလကြာရှည်တိုက်ပွဲဝင်ခဲ့တာတွေကိုမပြစ်တင်ပါဘူးဒါကြောင့်မြန်မာနိုင်ငံမှာရက်စက်ကြမ်းကြုတ်မှုတွေလူအခွင့်ကျွလွန်ချိုးဖောက်မှုတွေအတွက်သူ့အနေနဲ့ကျင့်ဝတ်တိုက်ခါပိုင်းနဲ့နိုင်ငံရေးခွပ်လုံပိုင်ခွင့်အာဏာကိုတုံးပြီးဆုံးသတ်ပေးဖို့ကျွန်မတိုက်တွန်းပါတယ်လို့မစ်ယန်ခီလီကပြောသွားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာရှင်နေတွေသတင်းတောက်တွေလုံရှားသူတွေအနေနဲ့တရားဝင်လွတ်လပ်စွာလှုပ်ဆောင်ခဲ့ကြတဲ့အတွက်ဖမ်းဆီးရယူခံရတဲ့တရင်တွေကိုလည်းသူ့အနေနဲ့ပုံမှန်ကြားသိနေရကြောင်းမစ်ယန်ဟီလီကထောက်ပြခဲ့ပြီးရိုက်တာတရင်တောင်လူဦးတို့ဖမ်းဆီးခံရမှု2015ကပညာရေးပေါ်လစီပေါ်ဆန္ဒပြသူတွေဘက်ကရှေ့နေလိုက်ခဲ့တဲ့အမျိုးသမီးရှေ့နေဒေါ်ခင်ခင်ကျော်ကိုထောင်ဒဏ်6လချမှတ်မှုပြင်အခုနောက်ဆုံးရန်ကုန်တိုင်းအစိုးရပေါ်ဝေဖန်ခဲ့လို့11 media သတင်းတောက်3ဦးဖမ်းဆီးအရေးယူခံရမှုနဲ့ပတ်သက်လို့လည်းမစ်ယန်ဟီလီကထက်သွင်းပြောကြားပြီးဒီမိုကရေစီလူ့အဖွဲ့အစည်းမှလုပ်ငန်းတာဝန်ထမ်းဆောင်မှုကိုရာဇဝတ်မှုလို့သတ်မှတ်တာဟာလက်ခံနိုင်စရာမရှိဘူးလို့ပြောခဲ့ပါတယ်။ဒါအပြင်အစိုးရအနေနဲ့နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်တွေလုပ်ခဲ့ပေမဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုအများပြားပါဝင်တဲ့ဒီစီမံကိန်းတွေဟာဒေသခံတွေနဲ့ပတ်ဝန်းကျင်ထိခိုက်မှုကိုဖြစ်စီတဲ့အတွေ့အစိုးရအနေနဲ့ဒေသခံတွေနဲ့တိုင်းပြည်နှီးနှောကမြေယာပိုင်ဆိုင်မှုဥပဒေတွေကိုလည်းနိုင်ငံတကာစံနှုန်းတွေရချမှတ်တင်တယ်လို့သူကပြောပါတယ်။ချိန်နဲ့မှာပဲပြည်တွင်းမှာကချင်ရှမ်းပြည်နယ်တွေမှာ2011ကစလို့ဒုက္ခသည်ပေါင်းတသိန်းကျော်ဟာ IDB အိုအိမ်မဲ့တွေဖြစ်နေကြပြီးလူသားချင်းစာနာမှုအထောက်ကူရရှိမှုတွေနှေးပါနေပြီးရခိုင်ပြည်နယ်မှာလည်းအသစ်ဆောက်တဲ့အင်အားတွေဟာမွတ်စလင်တွေနဲ့တခြားလူဖွဲ့စည်းတွေကိုခွဲခြားရာရောက်တဲ့အတွက်အသားအရောင်ခွဲခြားမှုအသွင်အခြေအနေကိုရောက်နေတယ်လို့မစ်ယန်ဟီလီကထောက်ပြခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံနဲ့ဆက်ဆံနေတဲ့ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှဒုက္ခတဲ့သတန်းကျော်တို့တွားရောက်နေထိုင်ကြပြီးသူတို့တွေဌာနေဘေးကင်းလုံခြုံစွာပြန်နိုင်ရေးတွေလည်းသူ့အနေနဲ့တန်တရားရှိတယ်လို့မစ်ယန်ဟီလီကထောက်ပြခဲ့ပါတယ်။ဒါကြောင့်လေမြန်မာနိုင်ငံရဲ့လူအခွင့်အရေးကျွလွန်ချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့နိုင်ငံတကာနဲ့ဆက်လက်လှုပ်ဆောင်သွားတည်နေလို့မစ်ယန်ဟီလီကတိုက်တွန်းခဲ့ပါတယ
်။ Those serious crimes under international law have been
arrested. ကျူးလွန်သူတွေကိုအရေးယူနိုင်ဖို့လက်ရှိ ICC နဲ့လူ့အခွင့်အရေးကောင်စီတို့ကအရေးယူနိုင်ဖို့ကြိုးပမ်းမှုကိုကျမကြိုဆိုပါတယ်။ရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်မှုအပြင်ရှမ်းနယ်ကချင်ပြည်နယ်တွေမှာလူသားတွေပေါ်ကျူးလွန်မှုတွေဟာနိုင်ငံတကာဥပဒေအရကြီးလေးတဲ့ပြစ်မှုတွေဖြစ်ပေမဲ့မြန်မာအစိုးရကအပြစ်မရှိကြောင်းဆက်ညင်းနေတာတွေ့ရပါတယ်။လက်ရှိ ICC နဲ့လူ့အခွင့်အရေးကောင်စီတို့ရဲ့ရည်ရွယ်ချိုးဖောက်မှုတွေဟာအရေးကြီးပါတယ်။မြန်မာနိုင်ငံမှာပြစ်ကြီးလေးရဲ့ပြစ်မှုတွေကျူးလွန်ကြပေမဲ့ကျူးလွန်သူတွေဟာအရေးယူခြင်းမခံရတာကာလကြာရှည်ရှိနေပြီးဖြစ်တဲ့အတွက်ကြောင့်ဒါကိုအဆုံးသတ်နိုင်ရေးအတွက်ကျူးလွန်သူတွေကိုရည်ရွယ်နိုင်တဲ့တာဝန်ကိုပြက်ကွက်နေတာတွေ့ရပါတယ်လို့မစ်ယန်ဟီလီကပြောကြားခဲ့ပြီးICC နဲ့လူ့အခွင့်အရေးကောင်စီအပြင်လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံကြီးတို့ကတနီတညွတ်တီရည်တည်ကြပြီးမြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လို့အရေးယူဆောင်ရွက်ကြဖို့ကိုလည်းမစ်ယန်ခီလီကညှိကုံးမှတိုက်တွန်းသွားပါလိမ့်ရှင်
မြန်မာစစ်တပ်ဟာတိုင်းပြည်ကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းအဖြစ်မပြောင်းလဲမချင်းမြန်မာစစ်တပ်နဲ့အဆက်ဆံတွေမလုပ်ကြဖို့နိုင်ငံတကာဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမဇူကီဒရူစမန်ကကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာမနေ့ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်မတ်ဟောက်တူဆွမ်းကတော့ခိုင်လုံနဲ့တက်သေးထောက်ထားရခြင်းပြစ်မှုကျူးလွန်သူတိုင်းကိုမြန်မာအစိုးရကအရေးယူသွားမယ်လို့တုံ့ပြန်ခဲ့ပါတယ်။မနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂကဒီမြန်မာအရေးစီရင်ခံမှုကြောင့်ဆက်ပြီးတော့နားဆင်ကြည့်ရအောင်ပါ။ကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့ချက်လက်ရှာဖွေရေးအဖွဲ့ဟာရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းမြန်မာစစ်တပ်ရဲ့လူခွင်ချိုးဖောက်မှုတွေနဲ့ရက်စက်တဲ့လုပ်ရက်တွေကိုတစ်နှစ်ပတ်လုံးတောက်လျှောက်စုံစမ်းလေ့လာပြီးပြီးခဲ့တဲ့စက်တင်ဘာလတုန်းကပဲအဲ့ဒီစီရင်ခံစာကိုထုတ်ပြန်ခဲ့ပါတယ်။နေ့တုန်းကတော့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌ မာဇူကီဒရူဆမန်ကသူ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးထွေထွေညီလာခံရဲ့တက်တရာကော်မတီမှာရှင်းလင်းပြောဆိုခဲ့တာ
ပါ It presents horrific patterns of human rights violations inflicted not only on the Rohingya
မြန်မာတပ်မတော်ကိုခေါ်တဲ့မြန်မာစစ်တပ်ဟာလူဘဝလူကုန်သိက္ခာနဲ့နိုင်ငံတကာဥပဒေတွေကိုလုံးဝဂိမ်းမဆိုင်ပဲလူခွင့်ရေးတွေကိုစိုးစိုးဝါးဝါချိုးဖောက်နေတဲ့အကြောင်းကျွန်တော်တို့ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေမကရခိုင်တိုင်းရင်းသားတွေကမန်မွတ်စလင်တွေကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းဒပုံစံနဲ့လူခွင့်ချိုးဖောက်မှုတွေကိုလုပ်နေကြပါဗမာလူမျိုးလူခွင့်ရေးကာကွယ်စောင့်ရှောက်သူတွေကိုလည်းမြန်မာစစ်တပ်ကနှိပ်ကွပ်နေတာပါ။ဒါပေမဲ့လည်းမြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေဟာအေးအေးယူမခံရဘဲဖြစ်နေပါတယ်လို့မစ္စတာဒရူစမန်ပြောပါခဲ့တာပါမြန်မာစစ်တပ်ကိုနိုင်ငံတကာအလိုက်အဆက်ဆံမလုပ်ဘဲဖယ်ချင်ထားဖို့ကိုလည်းသူကတိုက်တွန်းပါတယ
် In the spirit of accountability and prevention of recurrence we have also recommended that all countries collectively and individually
တာဝန်ယူမှုနဲ့တာဝန်ခံလွန်စိတ်တွေရှိလာစေရေးနဲ့ကိုးရွာရက်ဆက်မှုတွေကိုအကျဉ်းချုပ်ထပ်ပြီးတော့လုပ်နိုင်မှုတွေကနေအကာအကွယ်ပေးတဲ့အနေနဲ့နိုင်ငံတွေအားလုံးစုပေါင်းပြီးတော့ရောတနိုင်ငံချင်းအရာပါမြန်မာတပ်မတော်နဲ့ဆက်ဆံမှုတွေအားလုံးမလုတ်ဖဲဖိတ်ပင်ထားဖို့ကျွန်တော်တို့တိုက်တွန်းပါတယ်။လက်ရှိတမတော်ပုံစံကနေတိုင်းပြည်ကိုအကာအကွယ်ပေးတဲ့အဖွဲ့အစည်းတစ်ခုဖြစ်အောင်ပြောင်းလဲမှုတွေကိုမလုံမချင်းမြန်မာစစ်တပ်ကိုအဆက်ဆံမလုပ်ဖို့တိုက်တွန်းပါတယ်။မြန်မာနိုင်ငံကိုလက်နက်ရောင်းချမှုတွေဖိတ်ပင်တားဆီးတဲ့ရေးယူမှုလုပ်ဖို့လည်းလုံခြုံရေးကောင်စီကိုတိုက်တွန်းပါတယ်။နိုင်ငံတကာဥပဒေတွေကိုထင်ထင်ရှားရှားချိုးဖောက်ထားကြသူတူးချင်းကိုလည်းလုံခြုံရေးကောင်စီကပြစ်ဒဏ်ခတ်ရေးယူဖို့လည်းတိုက်တွန်းပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်ထိတ်တန်းကောင်းဆောင်6ဦးရဲ့အမည်ကိုလည်းကျွန်တော်တို့တင်ပြထားပါတယ်လို့မစ္စတာဒရူစမန်ပြောခဲ့တာပါ။ရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကစနစ်တကျနှိမ်နှင်းခဲ့တဲ့အကြောင်းကုလသမဂ္ဂချဲ့လက်ရှာဖွေရေးအဖွဲ့ကစုံစမ်းတင်ပြထားတယ်လို့လည်းအဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူမစ္စတာဒရူစမန်ကဆက်ပြောပါတယ
်။ The report describes in detail the clearance operations in 6 villages.
အစီအခံစာထဲမှာလူတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုအုပ်စုဖွဲ့မရင်းချင်းခံရမှုအမျိုးသမီးနဲ့ကလေးငယ်တွေကိုတပ်ဖြတ်ရက်ဆက်မှုမီးရှို့မှုနဲ့လူရဲမှုတွေအကြီးအကျယ်လှုပ်ခံခဲ့ရတဲ့ရွာ6ရွာကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့ရှင်းလင်းမှုဖြစ်စဉ်တွေကိုအသေးစိတ်ဖော်ပြထားပါတယ်။တခိုင်ပြည်နယ်မြောက်ပိုင်းမှာဒီလိုစစ်စင်ရေးမျိုးက54နေရာလောက်မှာဖြစ်ပွားခဲ့တာတွေ့ရပါတယ်။ရိုဟင်ဂျာ 83,500 ကျော်ထွက်ပြေးခဲ့ကြပြီးရွာပေါင်းအနည်းဆုံး390ရွာဟာဖျက်ဆီးခံခဲ့ရပါတယ်။ရိုဟင်ဂျာ 1,000 လောက်တိတ်ဆုံးခဲ့ရတယ်လို့လည်းခန့်မှန်းရပါတယ်။ဒီလှုပ်ရက်တွေကကြေကြေပြန့်ပြန့်နဲ့စနစ်တကျလှုပ်ခဲ့တာပါလို့ပြောခဲ့တာပါ။ကလသမကချက်လက်ရှာဖွေရေးအဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကမြန်မာစစ်တပ်ကိုအရေးယူတန်ခတ်ဖို့ပြည်အားပေးပြောဆိုခဲ့ပြီးတဲ့နောက်သူ့ရဲ့တင်ပြမှုကိုဝေဖန်ကန့်ကွက်သူကတော့ကလသမကဆိုင်ရာမြန်မာအတမ်းမတ်ဟောက်တူဆွမ်းမဲဖြစ်ပါတယ
် When we talk about human rights we should look at human rights of both communities
လူခွင့်အကြောင်းကိုကျွန်တော်တို့ပြောတဲ့အခါမှာဟိုဘက်ဒီဘက်နှစ်ဖက်လူအဖွဲ့အစည်းတွေကိုကြည့်ပြီးတော့ပြောတင်ပါတယ်နိုင်ငံတကာကယုံကြည်စိတ်ချရတဲ့စုံစမ်းလေ့လာမှုတွေအရ ARSA ရောညာလက်နက်ကိုင်အဖွဲ့ဟာ Al Qaeda နဲ့ Jihad တို့လိုနိုင်ငံသားကအကြမ်းဖက်အဖွဲ့အစည်းတွေတော်တော်များများရဲ့ညှဉ်းပန်းမှုတွေနဲ့ထောက်ပံ့မှုတွေရှိတဲ့အဖွဲ့လို့ဆိုပါတယ်။မစ္စတာဒရူစမန်တို့အဖွဲ့ကစုံစမ်းစစ်ဆေးတယ်ဆိုတာကလည်းရိုဟင်ဂျာမွတ်စလင်တွေကိုပဲကွပ်ပြီးတော့မေးမြန်းတာမျိုးတွေဖြစ်နေပါတယ်။ခိုင်မာတဲ့အထောက်အထားအချက်လက်တွေပေါ်မှာအခြေခံတာမျိုးမဟုတ်ပါဘူး။ကော့ဆက်ကစားဒေသကိုထွက်သွားကြသူတွေကအုပ်စုတချို့ကိုမေးမြန်းထားတာဖြစ်ပြီးလူခွင့်ရေးအဖွဲ့အစည်းတွေကကြိုတင်စတိုက်စီစဉ်ထားတဲ့မေးမြန်းမှုတွေဖြစ်ပါတယ်။တစ်ဖက်သက်တင်ပြထားတဲ့အစီရင်ခံစာဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ကန့်ကွက်ပါတယ်လို့မြန်မာတမ်မတ်ဟောက်တူဆန်းကပြောခဲ့တာ
ပါ We will take actions against any perpetrators where there is sufficient evidence there will be no impunity for violation of the law
ခိုင်မာတဲ့တပ်တွေထောက်ထားတွေရှိရင်ပြစ်မှုကျူးလွန်မှုမှန်သမျှကျွန်တော်တို့ကအရေးယူသွားမှာပါဥပဒေချိုးဖောက်သူတွေအတွက်အရေးမယူဘဲနေတာမျိုးမရှိပါဘူးမစ္စတာဒရူစမန်ပြောသွားတဲ့အထက်မှာမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲမှာစိတ်ရှည်တိခတ်မှုကအလုံးမဖြစ်ဘူးလို့ဆိုပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကအမျိုးသားပြည်နယ်တည်နေရေးအတွက်ညှင်းညံ့တဲ့လမ်းကြောင်းကိုရွေးချယ်ပြီးတော့စိတ်ရှည်ရှည်ထားပြီးလှုပ်ဆောင်နေတာပါမကြာခင်တုန်းကပဲမြန်မာနိုင်ငံကပြန်လာတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စားလှယ် Miss Christine Bugna ကလည်းမြန်မာပြည်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့စိတ်ရှည်ရှည်နဲ့ယုံကြည်မှုတွေကိုပို့တည်ဆောက်ဖို့လိုတယ်လို့ပြောထားပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ဟောက်တူဆန်းပြောခဲ့တာပါမြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုတဲ့မစ္စတာဒရူစမန်ရဲ့ဆွဆွဲချက်ကိုလည်းမြန်မာတမ်မတ်ဟောက်တူဆွမ်းကကောက်ကွက်ပါတယ်။မစ္စတာမဇူကီဒရူစမန်ဟာကလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်၉နိုင်ငံရဲ့တောင်းဆိုချက်အရဒီကနေ့မှလည်းသူတို့အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာစီရင်ခံစာနဲ့ပတ်သက်ပြီးတော့လုံခြုံရေးကောင်စီမှတင်ပြသွားဖို့ရှိနေပါတယ်။ကလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှမြန်မာနိုင်ငံဆိုင်ရာလူခွင့်ခြေနေနဲ့ပတ်သက်ပြီးတော့အထူးကိုယ်စားလှယ်မစ္စယန်ဟီလီတင်ပြခဲ့တဲ့ပုံမှာမြန်မာတမ်မတ်ဟောက်တူဆွမ်းနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုတော့ကိုယ်စားဝန်နဲ့စူးစီးတော့ပြီးတော့တင်ပြပါလိမ့်မယ်။
ချင်းကိုင်းပြည်နယ်မြောက်ပိုင်းမှာမြန်မာလူကျုံရေးတပ်ဖွဲ့တွေရဲ့ကြီးမားကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်လို့ မြန်မာအစိုးရဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမရှိတာကြောင့်နိုင်ငံတကာအသံအဝိုင်းအနေနဲ့လွတ်လပ်ပြီးတိကျစုံစမ်းစစ်ဆေးဖို့အဓိကအကြံပြုထားတဲ့စီရင်ခံစာကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကအင်္ဂါနေ့ညနေကကုလသမဂ္ဂတတိယကော်မတီမှာတင်ပြခဲ့တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဟောက်တိုဆွမ်းနဲ့ဘင်္ဂလားဒေ့ရှ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကတခြားနိုင်ငံတွေကကိုယ်စားလှယ်တွေနီးတူအသီးသီးတုံ့ပြန်ပြောဆိုခဲ့ကြတာပါမြန်မာနိုင်ငံအနေနဲ့နိုင်ငံတစ်ခုချင်းစီအလိုက်ကုလသမဂ္ဂကလူ့ခွင့်ရေးအထူးကိုယ်စားလှယ်ခန့်အပ်တာဝန်ပေးတဲ့ကိစ္စကိုအစဉ်တစိုက်ဆန့်ကျင်ကန့်ကွက်ခဲ့ပေမဲ့လူ့ခွင့်ရေးအထူးကိုယ်စားလှယ်အသီးသီးကိုဆယ်စုနှစ်တင်နေချီပြီးလာရောက်ခွင့်ပြုခဲ့ကြောင်းတာမာကြီးဟောက်တိုဆန်းကအခုလိုအစချီတုံ့ပြန်ပါတယ
် For almost 3 decades since 1990 we have been facilitating the good faith in good faith the visit
1995 ခုနှစ်ကစပြီးတော့ဆယ်စုနှစ်ပေါင်း3ခုလောက်လူ့ခွင့်ကောင်စီရဲ့အထူးကိုယ်စားလှယ်တွေအတွင်းမှုချုပ်ရဲ့အထူးတန်တမန်တွေကိုတဘောရုံနဲ့လက်ခံပြီးတော့ကုညီဆောင်ရွက်ပေးလာခဲ့ပါတယ်ဒီလိုကောင်းမွန်စွာဇက်တိုက်ပူပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ခဲ့တဲ့ကြားကပဲလူခွင့်ဆိုတဲ့ကောင်းတဲ့အောက်မှာမြန်မာနိုင်ငံဟာမတရားစွာဆက်ဆံခံရပါတယ်ကုလသမဂ္ဂအဖွဲ့ဝင်တခြားဘယ်နိုင်ငံမှမှမြန်မာနိုင်ငံလောက်လူခွင့်ဆိုင်ရာရန်နေရာအများပြားရဲ့အောက်ကိုမရောက်ခဲ့ဘူးပါဘူး
လူခွင့်ရထုကိုယ်စားလှယ်ရန်ဟီလီအနေနဲ့အပြုသဘောမဆောင်တဲ့ဆွဆွဲပြောဆိုမှုတွေလှုပ်ဆောင်နေတဲ့အကြောင်းကိုလည်းတာမာကြီးဟောက်တူဆွမ်းကအခုလိုဆက်ပြောပါတယ်
The special rapporteur continues her negative and unconstructive criticism and allegations based on unverified information.
လူခွင့်ထုကိုယ်စားလှယ်ဟာတိုင်းသူပြည်သားတွေအားလုံးအတွက်ဆိုရရဲ့အမျိုးသားပြန်လည်ရင်ကျစေရေးငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ရေရှည်တည်ထောင်နဲ့ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်နေမှုကိုမျက်ကွယ်ပြုပြီးတော့တိကျခိုင်မာမှုမရှိတဲ့အကြောင်းပြချက်တွေပေါ်မှာခြေခံပြီးအပြုသဘောမဆောင်တဲ့ဆွဆွဲမှုတွေကိုပြုလုပ်နေတာတွေ့ရပါတယ်။ဥပမာအဖြစ်ထုကိုယ်စားလှယ်ရဲ့အကြံပြုချက်80လောက်ဟာထိကိနစ်နာဇေလောက်တဲ့အကြံပြုချက်တွေပါဝင်ပြီးနိုင်ငံရေးရည်မှန်းချက်နဲ့တွက်ချက်လှုပ်ဆောင်တဲ့သဘောတည်ရောက်နေပါလေ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်အနေနဲ့ ICC နိုင်ငံတကာရာဇဝတ်ခွန်ရုံးကိုချက်ချင်းတင်ဖို့ရန်ဟီလီကတောင်းဆိုခဲ့တဲ့အချက်ကိုတာမာကြီးဟောက်တိုဆန်းကထောက်ပြပြောဆိုခဲ့တာဖြစ်ပါလေ။ဒါပြင်ရခိုင်ပြည်နယ်ကထွက်ပြေးသွားကြသူတွေနေရပြန်မဲ့ကိစ္စကိုအာမပေးတာနိုင်ငံတကာကမြန်မာနိုင်ငံကိုပေးမဲ့အကူအညီတွေနဲ့ရင်းနှီးမြှုပ်နှံမှုတွေအပေါ်ကန့်သက်ချက်တွေချမှတ်တာစတဲ့လူခွင့်ရေးကိုယ်စားလှယ်ရဲ့တင်ပြချက်တွေဟာကုလသမဂ္ဂနဲ့မြန်မာနိုင်ငံအကြားကအပြန်အလှန်ယုံကြည်မှုတည်ဆောက်တဲ့လုပ်ငန်းကိုအထောက်အကူပြုစီမှာမဟုတ်ကြောင်းလဲတာမာကြီးဟောက်တိုဆွမ်းကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဟာကုလသမဂ္ဂနဲ့လူခွင့်ရေးကိစ္စအပါအဝင်ပြည်ပခန့်ဒေသတွေကလိမ်ပန်းအကြမ်းဖက်မှုဆန်ရကိစ္စရပ်တွေမှာအတွင်းရေးမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့အနီးကပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်နေတဲ့အကြောင်းလဲတာမာကြီးကထပ်သွင်းပြောကြားခဲ့ပါတယ်။နိုင်ငံအတွင်းမှာငြိမ်းချမ်းရေးတည်ဆောက်ဖို့အမျိုးသားပြန်လည်ရရှိရရှိဖို့နဲ့လုံခြုံရေးရှိပြီးကောင်းမွန်စွာအုပ်ချုပ်နိုင်ရေးတို့အတွက်ရခိုင်ပြည်နယ်အတွင်းကပဋိပက္ခကိုဖြည့်ဆည်းရေးဟာအခြေခံကြပြီးအရေးပါတဲ့ကိစ္စရာဖြစ်တယ်လို့အစိုးရကယူဆထားတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြသူတွေဘေးကင်းလုံခြုံစွာသူတို့သဘောနဲ့သူတို့ပြန်လည်နိုင်မယ့်အခြေအနေတွေကိုမြန်မာအစိုးရကပြင်ဆင်ဆောင်ရွက်နေကြောင်းလည်းတာမာကြီးဟောက်တို့ဆွမ်းကထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကိုယ်စားလှယ်ကတော့လူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာနိုင်ငံဆိုင်ရာတင်ပြချက်ကိုကျေးဇူးတင်ကြောင်းပြောကြားပြီးမြန်မာအစိုးရလက်နက်ကင်တပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေဆက်လက်ကျူးလွန်နေတဲ့အပေါ်အမျက်ထွက်မိကြောင်းအခုလိုပြောကြားခဲ့ပါတယ်
။ We remain outraged by the ethnic cleansing of Rohingya in Rakhine State where the military and police have committed widespread
ethnic cleansing နဲ့တင်းမှာလူမျိုးစုလိုက်ရှင်းလင်းတုတ်တင်မှုတွေဖြစ်ပေါ်ခဲ့တဲ့အပေါ်မှာ American ပြည်ထောင်စုအနေနဲ့အမျက်ဒေါသထွက်နေပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဥပဒေကောင်ကိုကျော်လွန်ပြီးလူအများပြားတပ်ဖြတ်ခဲ့တာ၊အုပ်စုလိုက်မတရားပြုကျင်တာ၊နှင်းပန်းနှိပ်စက်တာနေရကရင်အရမမောင်းထုတ်ပစ်တာကျေးရွာပေါင်းများစွာကိုမိရှုဖျက်ဆီးခဲ့တာတွေအတွက်အပြစ်ပေးအရေးယူခြင်းမရှိခဲ့ပါဘူ
းလူခွင့်ရေးချိုးဖောက်ခဲ့ကြတဲ့အစိုးရအရာရှိတွေကိုမြန်မာအစိုးရအနေနဲ့အပြစ်ပေးအရေးယူပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုကြောင်းနဲ့အဲ့ဒီလူတွေနောက်နောက်မှာအစိုးရအဖွဲ့အတွင်းလုတ်ပိုင်ခွင့်ရှိတဲ့ယာဒူတွေမရရှိရေးဆောင်ရွက်ပေးဖို့ပါတောင်းဆိုကြောင်းဒါ့အပြင်ဖမ်းဆီးခံထားရတဲ့ဒရင်နောက်တွေပြန်လုပေးဖို့အတွက်ပါအမေရိကန်ကိုယ်စားလှယ်ကတောင်းဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ကတော့
the environment of fear and persecution that continue to bedevil the lives of the
မြန်မာနိုင်ငံဘက်ကထွက်ပြေးလာပြီးနိုင်ငံနေသက်ဒေသမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြည်တော်ပြန်နိုင်ရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုမြန်မာအစိုးရဘက်ကဖိဖိစီစီလှုံ့ဆော်ခြင်းမရှိတဲ့အတွက်ဒုက္ခသည်တွေအခုချိန်ထိနေရမပြန်နိုင်သေးပဲဖြစ်နေကြောင်းပြောကြားခဲ့ပါတယ်တရုတ်ကိုယ်စားလှယ်ကတော့ရခိုင်ပြည်ပခန့်ပြည်လည်ရေးနဲ့ဘင်္ဂလားဒေ့ရှ်ဘက်ရောက်နေကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်လာနိုင်ရေးတို့အတွက်တရုတ်အစိုးရကအချက်၃ချက်ပါအဆိုပြုချက်ကိုတင်သွင်းထားကြောင်းဘာသာပြန်ကတဆင့်အခုလိုပြောကြားခဲ့ပါတယ
် The issue of Rakhine State given its a complex historical ethnic and religious dimensions cannot be resolved overnight With this in mind China proposed
သူပြောတာကတော့ဒီခါအရင်နဲ့ပတ်သက်လို့လူမျိုးရေးဘာသာရေးစတဲ့ရှုပ်ထွေးနေတဲ့ကိစ္စရပ်တွေပါဝင်နေတာကြောင့်ချက်ချင်းဖြေရှင်းဖို့မလွယ်ကူတဲ့အကြောင်း ဒါကြောင့်ဒီကိစ္စပြည်လဲရေးအတွက်တရုတ်နိုင်ငံကအချက်၃ချက်ပါအဆိုပြုချက်ကိုတင်သွင်းထားတဲ့အကြောင်းအခုနေ့ဇွန်လကွန်ဘိုင်းလောက်ကတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီဟာမြန်မာနိုင်ငံကနိုင်ငံတော်အတမင်ငံယုံဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးတို့နဲ့တိကျစီအလို့သဘောဆွေးနွေးကြ ိုင်ဖြည့်ရှင်ရေးနှင့်ဒုက္ခသည်တွေကိုပထမအတုပ်ဖြစ်နေနေရပြန်ပို့ရေးအတွက်ဘင်္ဂလားဒေ့ရှ်ဘက်ကအစင်းသည့်ဖြစ်တဲ့အကြောင်းပြောဆိုပြီးမြန်မာဘက်ကလည်းလက်ခံဖို့အစင်းသည့်ရှိတဲ့အကြောင်းပြောဆိုတဲ့ကိစ္စတွေဖြစ်ပါတယ်။နံပါတ်3ချက်ကတော့လုပ်ငန်းစဉ်တွေအများဆုံးအကောင့်ထဲပေါ်နိုင်ရေးအတွက်နိုင်ငံကြားလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူထားတာဖြစ်ပြီးနံပါတ်4အချက်အနေနဲ့ကတော့ဒီကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအကြားလက်တွဲဆောင်ရွက်နေတဲ့ကာလအတွင်းနိုင်ငံတကာအတိုင်းအဝိုင်းကဖိအားပေးလှုံ့ဆော်တာမျိုးမလုပ်ဘဲတိခါဆောင်ဆန်းပေးရလို့ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါ VOA အမေရိကန်သံမြန်မာပိုင်းက2018ခုအော်တိုဘာလ24ရက်ပို့ဖို့နေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းကြားမယ်ထဲမှာဆိုရင်တော့
အယက်ဖက်ဖွဲ့စည်းပြီးအကောင်းဖို့လို့တယ်လို့ဘယ်တော့ပဲပြောနေတည်းအယက်ဖက်ဖွဲ့စည်းပြီးလောက်ကန်ဆောင်ရွက်မှုတွေတော့ဒါကန်ဆယ်စီလ
ာအဲ့ဒါကတော့လူမှုရေးဆောင်ရွက်နေကြတဲ့အယက်ဖက်ဖွဲ့စည်းတွေရဲ့မြန်မာနိုင်ငံကလက်ရှိအခြေအနေတွေပါပဲအင်္ဂါညတရက်လေးလိုင်းစီစဉ်မှာမကြခင်ကြားပါလိမ့်မယ်အမေရိကန်အီဒီယန်သုံးလုံးနဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာတွေအကြောင်းမြန်မာပြည်ပကိစ္စမတိုင်ခင်မြန်မာလေယာကိစ္စနဲ့ပတ်သက်တဲ့သတင်းပုဒ်ကိုကြားမှာပါမြန်မာနိုင်ငံလေယာလုပ်ငန်းခွင်တွေမှာပိုးသက်စေတုံးဆွဲမှုဆိုင်ရာစီမင်းစည်းကမ်းတင်းကျပ်မှုတွေနှဲပါနေပြီးတော့တောင်သူလယ်သမားတွေနဲ့ကလေးငယ်တွေအတွက်ကျန်းမာရေးအန္တရာယ်ကြီးမားနေတာတွေ့ရတယ်ဆိုလို့ဒီ Food to Right စာနာရိတ်ခါရပိုင်ခွင့်ဆိုင်ရာကုလသမဂ္ဂထူးကိုစလေဟီလီယာအီလ်ဇော့ကအင်္ဂါနေ့တုန်းကကုလသမဂ္ဂရုံးချုပ်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြောခဲ့ပါတယ်ဒီကြောင့်တော်ခင်မျိုးသက်ပြောပါလိမ့်မယ်
ကုလသမဂ္ဂရဲ့ Food to Right စာနယ်ရိက္ခာရပိုင်ခွင့်ဆိုင်ရာအထူးကိုယ်စားလှယ် Hillel Elva ကမြန်မာနိုင်ငံဆိုင်ရာတွေ့ရှိချက်တွေကိုတောက်ချနေမနေကြရင်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာတင်ပြတော့မှာဖြစ်ပြီးအခုလိုမတင်ပြခင်အင်ကာနေ့မှာနယူးယောက်ကကုလသမဂ္ဂရုံးချုပ်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမျိုးသမီးနဲ့ကလေးငယ်တွေရွှေ့ပြောင်းလှုပ်သားတွေအကြောင်းကိုဒီနှစ်အတွက်အစီရင်ခံစားရဲမှာအထူးတင်ပြဖို့ရှိတယ်လို့လည်း Miss Elva ကပြောပါတယ်
Among the agricultural workers also I focus in the report of the
women. ဆိုင်ကျွေးလုပ်သားတွေထဲမှာအမျိုးသမီးတွေကလေးငယ်တွေနဲ့ရွှေ့ပြောင်းလုပ်သားတွေအကြောင်းကျွန်မဦးစားပေးသေးလာခဲ့ပြီးဒါကိုအစိုးရခန်းစားတင်သွင်းမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့တွေဟာရေဘူးအားဖြင့်အားမဲ့သူတွေဖြစ်နေပြီးအကာအကွယ်မဲ့နေကြလို့ပါ။ဆိုင်ကျွေးလုပ်သားတွေကိုအာရလိုကအကာအကွယ်ပေးဖို့အတွက်လှုပ်ဆောင်မှုတွေအများကြီးရှိတဲ့ကြားကပဲအမျိုးသမီးအများစုကိုမိဖို့ကြောင့်အလုပ်လုပ်သူလို့သတ်မှတ်ပြီးကလေးငယ်တွေလည်းအလားတူအသိမှတ်ပြုမခံရတဲ့အတွက်သူတို့အကာအကွယ်မရကြတာပါ။ဒါကြောင့်သူတို့ကိုစိုက်ပျိုးရေးလုပ်သားတွေဖြစ်နေတည်ဝင်သတ်မှတ်ရေးဟာတိတ်အရေးကြီးပါတယ်။ Miss Elva ဟာပြီးခဲ့တဲ့နှစ်တုန်းကတော့ပိုးသက်ဆေးသုံးဆွဲရတဲ့ပတ်သက်ပြီးအစိုးရခန်းစားရေးခဲ့ပါတယ်။လူသားတွေပေါ်ရေဘူးရဆိုးကျွတ်တဲ့အမှုကိုအဓိကထားတင်ပြခဲ့ပေမဲ့အခုအစိုးရခန်းစားမှာတော့စိုက်ပျိုးရေးလုပ်သားတွေပိုးသက်ဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးဆိုးကျွတ်ခံစားမှုတွေကိုတင်ပြထားတယ်လို့ပြောပါတယ်။
Yes, it's extremely serious issue.
ပိုးသက်ဆေးရဲ့အန္တရာယ်ကသိကြီးပါတယ်။အဓိကကျန်းမာရေးထိခိုက်စေတာပါ။ပိုးသက်ဆေးသုံးဆွဲမှုကလည်းသုံးဆွဲနည်းမကျရင်အန္တရာယ်ရှိပါတယ်။ပိုးသက်ဆေးကိုဖျန်းတဲ့အခါသူ့တက်တီကတအုံနဲ့ပြဲမသွားဘဲကျန်နေတတ်ပါတယ်။လိုလာတဲ့ပိုးပြီးသုံးရင်လည်းအန္တရာယ်ရှိပါတယ်။အစိတ်တက်တွေကိုခန္ဓာနဲ့စိတ်ဝင်မဲ့အန္တရာယ်ရှိနေပြီးသူကလည်ငင်းဒုက္ခပေးတတ်တယ်လို့ ဒီအစိတ်တွေဟာကာလတားရှည်ကိုယ်ထဲမှာကျန်ရပြီးတဖြည်းဖြည်းနဲ့အန္တရာယ်ပေးတတ်ပါတယ်သူတို့ရဲ့အန္တရာယ်ကိုချက်ချင်းမသိနိုင်တယ်လို့တဖြည်းဖြည်းချင်းဆုလာချိန်မှာတော့ကျန်းမာရေးအတွက်သိက္ကိုဆိုးနေပါပြီပိုးသက်ဆေးထဲမှာပါတဲ့ဓာတ်ရုပ်ပစ္စည်းတွေကလည်းကင်ဆာရောဂါဖြစ်လာနိုင်တယ်လို့ကလေးငယ်တွေအတွက်ဆိုစိတ်ကျန်းမာရေးကိုပါထိခိုက်စေနိုင်တာဖြစ်ပါတယ်အထူးသဖြင့်ကိုဝင်ဆောင်မိခင်မှာဒီလိုဓာတ်ရုပ်အစိတ်သင့်ရင်မမွေးခင်ကလေးကကလေးမှာယောဂမျိုးစုံဖြစ်ပွားနိုင်တဲ့အန္တရာယ်ရှိနေတာမို့ဒါကိုသိအရေးကြီးတဲ့ပြဿနာတစ်ရပ်ဖြစ်နေဖြေရှင်းတင်တယ်လို့လည်းထောက်ပြပါတယ်မြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံတွေမှာပိုးသက်ဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးစီမံစည်းကမ်းတင်းကျပ်မှုမရှိတာကမြန်မာနိုင်ငံကထွက်တဲ့စားနပ်ရိက္ခာတွေအတွက်ပါအန္တရာယ်ရှိနေတယ်လို့လည်းသတိပေးပါတယ်
And there's another issue, the regulations and the protection is
not that another ခုက senior system ပြဿနာဖြစ်ပါတယ်ပိုးသက်ဆေးအန္တရာယ်ကာကွယ်ရမှာဖွံ့ဖြိုးပြီးနိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကြားကွဲပြားမှုကတိတ်ကိုကြီးပါတယ်ဖွံ့ဖြိုးပြီးနိုင်ငံတွေကစီးမင်းစည်းကမ်းနဲ့စောင့်ချက်စစ်ဆေးမှုတွေတည်တည်ချာချာလုပ်ကြပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့မရှိပါဘူး။အခုလိုကြက်မှတ်စစ်ဆေးမှုကောင်းကောင်းမရှိတဲ့နိုင်ငံတွေကထွက်တဲ့လေယာထွက်ကုန်တွေစားတောက်ကုန်တွေကိုပြည်ရင်းမှရင်စားသုံးတာမဟုတ်ပဲဖွံ့ဖြိုးပြီးနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေကိုတင်ပို့နေကြတာဖြစ်တဲ့အတွက်ကမ္ဘာတလွှားတည့်ရောက်မှုရှိနေတာကိုသတိထားတယ်လို့လည်းပြောပါတယ်။ဒါကြောင့်စားနပ်ရိက္ခာပြဿနာဟာတယောက်ကိုတယောက်လက်ညှိုးထိုးအပြစ်တင်နေဖို့မဟုတ်ပဲပိုးသက်ဆေးသုံးဆွဲမှုပြဿနာကိုအားလုံးကအလေးထားစဉ်းစားဆောင်ရွက်ကြဖို့လဲတိုက်တွန်းခဲ့ပါတယ်
။အခုတော့နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့ဥကြောစံသားငွေရင်းအပေါ်မပြတ်တင်ပြပါလိမ့်မယ်ခင်ဗျ။
မွန်ဆေမန္တလေးရထားလမ်းကိစ္စအလားအလာကိုနှစ်ဖက်စူးစမ်းခြင်းဆွဲခေါင်းစဉ်နဲ့ကင်းလင်းလူရေးသားထားတဲ့ဆောင်းပါးကို South China Morning Post သတင်းစာမှာဖတ်ရပါတယ်။လင်းနစ်ကြကြောင့်ထိုးထားခဲ့တဲ့အမြန်မီးရထားလမ်းစီမံကိန်းကိုတရုတ်မြန်မာနိုင်ငံကပြန်လည်ဆုံးသတ်လာကြတယ်လို့စာရေးပါတယ်။တရုတ်နိုင်ငံပိုင်းကုမ္ပဏီ Avion Engineer အုပ်စုနဲ့မြန်မာအစိုးရပိုင်းမြန်မာမီးရထားတို့ဟာဒီထားလမ်းစတင်ရေးသဘောတူညီချက်ကိုပြီးခဲ့တဲ့တနင်္လာနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းယွန်းနယ်နဲ့မြန်မာနိုင်ငံအလယ်ပိုင်းဆက်သွယ်မဲ့ရထားလမ်းဟာနှစ်နိုင်ငံအကြားအကြီးမားဆုံးဆက်သွယ်ရေးလမ်းကြောင်းဖြစ်လာလိမ့်မယ်လို့ဆိုပါတယ်။တကယ်တော့မီးထားလမ်းစီမံကိန်းကို2017မှာစတင်သဘောတူညီခဲ့ကြတာဖြစ်ပေမဲ့ပြည်သူတွေရဲ့ကန့်ကွက်မှုကိုအကြောင်းပြပြီးမြန်မာဘက်ကရဆန့်ခဲ့တာပါ။အခုတော့အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရတက်လာပြီးမှပြန်လည်စဉ်းစားလာတာဖြစ်တယ်လို့ဆိုပါတယ်။ဒီမီးထားလမ်းဟာတရုတ်မြန်မာစီးပွားရေးဇင်းကြံရဲ့အစိပ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။ဒီစီပယ်ဇင်ညာဟာမူဆယ်မန်လေးထိအရင်ဖောက်လုပ်ပြီးရဟန်းပြည်နယ်ကြောက်ဖြူအထူးစီပွားရေးဇုန်ထိဆက်လက်သွားမှာဖြစ်ပါတယ်။အဲ့ဒီနေရာဟာတရုတ်ဘက်ကရေနက်စကန်တိဆောက်ကျင်တဲ့နေရာဖြစ်ပြီးတရုတ်ပြည်ထိဖောက်လုပ်ထားတဲ့ရေနံပိုက်လိုင်းစတင်တဲ့နေရာလည်းဖြစ်တယ်လို့ဆိုရတယ်။တနင်္လာနေ့ပြုလုပ်တဲ့သဘောတူညီမှုအရဖြစ်နိုင်ခြေတွေလေ့လာမှုကိုနှစ်နှစ်အတွင်းဆောင်ရွက်မှာဖြစ်ပြီးဒီမိသားစုကြောင့်သဘာဝနဲ့လူမှုပတ်ဝန်းကျင်ထိခိုက်နိုင်တဲ့အလားအလာကိုဆန့်စစ်ကြမှာဖြစ်ပါတယ်။ဒီစီမံရေးဟာပထမအဆင့်မှာ268မိုင်စီလျားမှာဖြစ်ပြီးတနအီ69မိုင်နှုန်းမောင်းနှင်နိုင်မဲ့ရထားစီမံကိန်းဖြစ်တယ်လို့တရုတ်အစိုးရပိုင်း Global Times သတင်းစာမှာရေးသားကြောင်းကဖော်ပြပါရယ်။ယူနိုက်တက်စတေ့မှာရှိတဲ့ဆွေလီမြို့မှဒီမန္တလေးအကြားရထားလမ်းကိုတော့မကြခင်စတင်ဖို့ရှိတယ်လို့မြန်မာပြည်ထောင်စုဝန်ကြီးနဲ့လုံခြုံရေးအကြံပေးသူက South China Morning Post သတင်းစာကိုပြောခဲ့ပါသည်။ပြီးတော့ရန်ကုန်နဲ့ကြောက်ဖြူတီဆက်လက်ဖောက်လုံးမဲ့အလားအလာရှိတယ်လို့ရေးထားပါတယ်။ဒါပေမဲ့တရုတ်နိုင်ငံဇီယမင်းတက္ကသိုလ်ကအစ်တောင်အာရှလေးလာရေးပါမခဖန်ဟွန်ဝေကတော့ဒီဂျီထလန်ကိစ္စဟာစီရင်စဲအစ်မှာပဲရှိသေးတယ်လို့ပြောပါတယ်။ဒီဂျီထလန်အတွက်လေးလာစရာတွေအများကြီးကျန်သေးတယ်။စိန်ခေါ်မှုတွေအထက်မှာတော့မြေယာပိုင်ဆိုင်မှုကိစ္စဘယ်သူကိုတာဝန်ပေးမလဲဆိုတဲ့ဒါကွန်ထရက်တာအပြည့်ပြတ်ရှာဖွေရမယ့်ကိစ္စပြီးတော့ပြမှန်ကြီးအလားအလာရှိမရှိဆိုတဲ့ဆန်းစစ်ချက်တွေကိုတရုတ်မြန်မာနှစ်ဖက်စလုံးကယုံကြည်နဲ့လက်ခံဖို့လည်းအရေးကြီးတယ်လို့ဆိုပါတယ်တဲ့။ဒါ့အပြင်မကြသည်မီရမြန်မာနိုင်ငံတွင်းကတည်ငြိမ်မှုနဲ့လုံခြုံရေးအခြေအနေကိုကြည့်ပြီးတရုတ်နိုင်ငံရဲ့အကြီးစားကုမ္ပဏီတွေကလည်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကိုလိမ့်ညွန့်နေကြတဲ့သဘောတွေ့ရတယ်လို့ပါမောက်ခဖန်ဟွန်ဝေကဆက်လက်ပြောပါသေးတယ်။ဒါ့အပြင်ဒီမီဒီယာလမ်းဟာတိုင်းဒေသအင်အားစုတွေနဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေစေစံပြီလိုနေရာမျိုးကိုဖြတ်တန်းသွားမှလည်းဖြစ်နေလို့ပြောကြောင်းရေးသားထားပါခင်ဗျာ
အခုတော့ American Indian အသုံးလုံးတွေကိုဒေါ်လာတန်းကဆက်ပြီးတော့တင်ပြပါလိမ့်မယ်ခင်ဗျာ
ဒီကိစ္စတွေတင်ပြမယ် Indian အသုံးကတော့
sell like hotcakes
ဖြစ်ပါတယ်စာလုံးပေါင်းက
S-E-L-L, Selga Yauna, L-I-K-E, Laikka, Dura, H-O-T, Hotka, Buddha, C-A-K-E-S, Cakeska, Kemudwi, Suro, Spitehun Yet, Taya, Tivegaro, Puninwe Shide, Kemudwigu, Yaunyara Boshi. Idioms away to write Tivegaro, Tiniama, Shinelu, Sunemare. Sasasu, Puninwe Lepi, Kemulepi, Luri Bellout, the Jamis, Ratorashimia, Sinsabe, Chinemare. Dajang, Lem Lenai Ang, Yaunyare, Yang Rodong, Blaupu, Lujai Nyare, Yang Tiku, Twede, Abi Dubi, Nyare, Sui, the idiom go, Yinyon Tonu, Yabare. Dagaro, Kemu Yelumam Hobabu, Papi Simsu, Yang Kangi, Lemle Ang Yangi, the idiom go, Tonai Napipare. Tidongi Badelu, Josco Pire Umago, Nasin Chijaya Ang.
Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
Apple Company nga thot de iPhone wi ha tiyau pi ma ayang tait ko twet ni de. Pi ka de nit the sa yin akhu so na sa ni ba po yang ya de lo di be ya ba de. Uma ko naw ta khaw na sin chi ja ya aw.
Apple Company's iPhones are selling like hotcakes in China. The sales have almost doubled since last year.
Pi si de ku ku asa sa de ku ku ayang ya
Sell like hotcakes.
ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနေတင်ပြခဲ့တဲ့အီဂျင်အတုံးပဲဖြစ်ပါတယ်အခုတော့မနေ့ကညကထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုင်းလေးလိုင်းစီစဉ်ကိုပြန်ပြီးတော့နားဆင်ရမှာပါကိုသားညဦးစီစဉ်ထားပါတယ်
မင်္ဂလာပါ ခင်ဗျာ ကျွန်တော်တို့ဒီနေ့ညပိုင်းတရားရည်လိုက်စီစဉ်ခန်းလေးကိုကျူးတူပါတယ် ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးကိစ္စပါ အရက်ဖက်လူမှုအဖွဲ့အစည်းတွေနောက်လူလူခြေပြုလူမှုအဖွဲ့အစည်းတွေဟာဒီအားကောင်းခိုင်မာမှုဟာဆိုလို့ရှိရင် ဒီမိုကရေစီ စနစ် စိတ်ချခိုင်မာစေဖို့အကြောင်းအရာတစ်ခုဖြစ်ပါတယ်ဒါကြောင့်လည်းပဲဒီမိုကရေစီသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့တွေအားကောင်းခိုင်မာတဲ့အနေအထားကိုရောက်လာပြီလို့ဆိုနိုင်ပါသလား အောက်ချုပ်ရေးအာဏာပိုင်တွေဘက်ကဒီအရက်ဖက်လူမှုအဖွဲ့တွေပေါ်မှာသဘောထားဘယ်လိုရှိလဲ။နောက်မြန်မာအရက်ဖက်လူမှုအဖွဲ့တွေမှာလက်ရှိဘယ်လိုအခက်အကြုံမှုတွေကြုံနေရပါလဲ။ဒီအရက်ဖက်လူမှုအဖွဲ့တွေနဲ့အာဏာပိုင်တွေရဲ့ဆက်ဆံရေးတစည်းတစောင်းကိုကျွန်တော်တို့အခုဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်၃ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့
di Alien Lane Land Technicus Technicus Support Group ni pinya thauk ku pyu phwe bor no tu ko jaw tin aw ma tu a kya pi ne ko che pyu lhou sha ni da phit par de naw tu ga lo China Myanmar Pipeline Watch bor no tyu Myanmar di pipeline saung ji ye phwe tu a phit de ku ye tain u ba tu a man lay ma che sai bi lhou da ba so na u ga lo le line bor yauk ni ba bi ko jaw tin aw ne ko ye tain u chan a yin lo ko ye tain u ko me jin ma de ko ye tain u lo ga lo di man lay tain bae man lay lut daw bae ma di Leshi Achini Nepatabi, Anabani Nessabi, Long Kandia, Shiwa, Chano, Yelome Janaga, Ku, Energy Sua, Letama, Yapel, Lumupe, Ziri, Lo Shahua, Yen Ude, Sua de Saibo, Three Puvan Soyamuga, Blue Mia Triale, Blue Chini Mashile, Puvan Soyamu, Ayazia Shivala.
The Matana Balan was a little bit of the Gila who said the body, that the Yahoo is an army, the best I have, only just you see, but also, you know, not be by then, I don't change me, you know, from a solitary Java. แล้วตอนนี้ทางการเฉยๆแล้วตัวนี้ที่ขึ้นตัวแบบกูซื้อเงินกูหนูที่ไม่ได้มาส่งเงินแต่เราต้องมาเนี่ยเราตาปูเลยที่ที่ตัวแบบเดียวเราสิวะเพื่อเพื่อเขาเป็นเงินชีลาเพื่อเช่นละเนาะเพื่อเขาเป็นเงินชีลาเพื่อเขาเป็นเงินชีลาแล้วเขาซื้อเงินเนี่ยเฉยๆสุดว่าเลยแล้วตัวนี้อยู่นู่นเราเนี่ยตัวปูมาตัวแบบนี้ตัวนี้เช่นละเดียวกับแบบนี้ซื้อเงินนี่เฉยๆเนี่ยที่ไม่มาแต่เราคุ้นเคยที่แต่เราไม่ต้องซื้อเงินอะไรหรอก เออโอเคก็มาตั้งหลักก็ดีค่ะกูมาเป็นเป็นอ่ะเป็นเป็นอ่ะที่ยงยาวก็ดีเป็นสีอะไรเออเป็นเป็นมาปงดีเลยอ่ะอุบลีอ่ะมาปงดีเนี่ยเป็นตัวดีเออมาปงดีอ่ะมันเลยตัวเนี่ยปงดีเราอยากยิ่งอะไรชิบะเออเออมาปงดีแล้วมาบ้าปงดีตัวละแค่มาบ่เนาะชีวิตเป็นอะไรอ่ะอุบลีอ่ะเออเต็มเพื่อนมาปงดีบุษงีอ่ะกูปีเรียมาดูแลกูเชนี่ชั่วโมงวิ่งเสียละ I'm a sheep. 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 I'm
ကျွန်တော်နောက်တစ်ခုမေးချင်တာတကယ်ပြောလို့ဆရာဆိုဒီမှာလည်းခုနကပြောလို့ development တော့ ဖွံ့ဖြိုးရေးအတွက် လုပ်တဲ့အဖွဲ့အစည်းလို့ရှိလို့ပဲဒီ rights ကြီးကတော့အခွင့်အရေးနဲ့ပတ်သက်လို့ advocacy စီယုံပြောဆိုပြီးတော့လုပ်ရတဲ့ကိစ္စတွေရှိတယ် advocacy ဆိုတကယ်တမ်းပြောရင်လွှတ်တော်လို့အစိုးရအုပ်နဲ့ထိတွေ့ပြီးတော့လုပ်ရတာအဲ့တော့ဘယ်လိုများလုပ်နေကြလဲ advocacy
အဖွဲ့ရအဲ့လားဒီကိစ္စလာလာဆိုရင်ကျွန်တော်တို့ဒီရခိုင်ပြည်ကဝင်ကြကိုသွားပြီးတော့ရခိုင်ပြည်မှာကြောက်ပြီးအမိတော်မှာရှိတယ်ဗောနော်တန်စင်းကြီးတွေတွေ့ကြဆင်းနေတဲ့အခြေအနေတွေတွေ့ကြဆင်းနေတဲ့ဆက်ဆက်နေတဲ့အခြေအနေတွေမျိုးကိုကျွန်တော်တို့သာပြီးတော့ဆက်မှတ်ပြန်ကြတာပါ အဲ့တော့ကျွန်တော်တို့ကတော့ဒီဝါဆန်ဒီဝါဘီကျန်လာတဲ့ပြီးတော့တိတ်မကြခင်ပါပဲကျွန်တော်တို့အပေါ်ပြီးဝင်တရားပို့ပေါ့နော်ဒီအတွေ့ရတဲ့အတူတုံးချက်အများဆိုပြီးကျွန်တော်တို့ပုံမှန်68ကအကြီးပေါ့ဆက်တူမျိုးဒီပုံမှန်68ကအကြီးနဲ့အမှုကံထားရပါ
မတ်တေသာရှင်ရဲ့ရဖုန်းခေါ်လို့မရသေးပါဘူးကျွန်တော်ကိုကျော်တောင်ဖိတ်ခေါ်ကြပါတယ်ကိုကျော်တောင်ကတော့ဒီကြားပြည်နယ်ခြေပြူတော့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေရဆိုတော့ခုနကကိုကြီးသိန်းကတော့ဆွေးနွေးထားပါတယ်သူတို့ကြုံရတဲ့ခက်ခဲတွေတက်တနာတွေအဲ့တော့ကိုကျော်တောင်ရဲ့အတွေ့အကြုံနဲ့သိကြပါတယ်ဒီလက်ရှိလုပ်တဲ့လူမှုရေးကွန်ရေးလုပ်ငန်းတွေပေါ့နော်ဒီလူလူခြေပြူလုပ်
โอเคกูจะเที่ยวอีลีไลน์บอกมาขนาดนี้ไปว่าขมิ้นกูยัดเต็งเลยลีไลน์บอกมาขนาดนี้ไปว่าจะมาเต็มตาชิ้นเลยลีไลน์บอกยาวนี่เลยว่ามาเต็มตาชิ้นเลยอีกาเลยแล้วบอกมาพี่นี่เราจะเอาหน้าว่าเลยมาเต็มตาชิ้นเลยอีกาเลยแล้วบอกมาพี่นี่เราจะเอาหน้าว่าเลยมาเต็มตาชิ้นเลยอีกาเลยแล้วบอกมาพี่นี่เราจะเอาหน้าว่าเลยมาเต็มตาชิ้นเลยอีกาเลยแล้วบอกมาพี่นี่เราจะเอาหน้าว่าเลยมาเต็มตาชิ้นเลยอีกาเลยแล้วบอกมาพี่นี่ တွေအခက်ခဲဆိုဘာပြောမလဲခင်ဗျာ
ဒီရက်သက်ပွဲစီကဒီ policy ကိုတော့မချက်မမီအမှတ်ပုံတင်မှာမဟုတ်ဘူးတင်လဲရတဲ့ program တွေကိုရချင်ကြမယ်ထားဆိုတော့လေဒီပေါ်မှာတော့အရင်ကိုကျူးကျူးနေတယ်အဲတော့ရက်သက်ပွဲစီအောက်ခြေစင်မှာဒီမှတ်ပုံတင်တဲ့ကိစ္စဒီ you know ဆိုခက်ခဲဖြစ်ခဲ့ပေါ့နော်အခုလဲတာမတင်လဲရတဲ့တော့မတင်ကြအောင်ဒါပေမဲ့နောက်ပိုင်းမှာတော့ဘာဖြစ်လာလဲဆိုဒီနှစ်ပိုင်းကိုပဲဒီမှတ်ပုံတင်မရှိရင်အရာမတွန်းဘူးပေါ့နော်ဒီ policy အတိအမှတ်မတွေ့တဲ့ program မျိုးအနာဘာနေတာ program လောက်လာရရှိရင်နောက်တစ်ခါတော့
ဟုတ်ကဲ့ခင်ဗျမတ်တေသရှင်လေးကျေးဇူးပါခင်ဗျကျွန်တော်တို့ရှင်တူဦးရောက်နေလို့ဖိတ်ခေါ်ပြရစီကိုတန်းစင်နဲ့ကိုတန်းစီကတော့ဇာနီမြန်မာအဖွဲ့ရပါကိုတန်းစင်ဟုတ်ကဲ့ကိုတန်းစင်ပြောပါခင်ဗျဆွေးနွေးလို့ရပါပြီဟုတ်ကဲ့ဟုတ်ကဲ့ကိုတန်းစင်ကြားပါပါဘီကျွန်တော်တင်ပြမှုပါလေရပ်ဘွယ်ကြီးတွေကိုသူတို့အဖွဲ့တွေတက်လာတဲ့နောက်ပိုင်းမှာတနည်းတစ်ချိန်တောင်မှပုံမှန်မ ီဒီဌာနမှာအတိအကျရှိပါတယ်။ကျွန်တော်တို့ဒီနေ့တခါလဲကျွန်တော်တို့အသေးအဖွဲ့နဲ့ပတ်သက်ပြီးပြည်ပနဲ့အစီအစဉ်ကြရပြင်ရပါတယ်။ဒါပေမဲ့တွေ့တည်မှုဒါအားနေတဲ့ကကြတော့အစိုးရကိုကျွန်တော်တို့ကအသေးစီးရနေပြီးတော့ဒီနေ့ဖြစ်နေတဲ့လူမျိုးရေးအခြေအနေ၊ပြည်ဝရေးအခြေအနေ၊နိုင်ငံရေးအခြေအနေကိုသင်ပြဖို့အလွန်ခွင့်ရေးလဲပါတာကိုသိရပါတယ်။အဲ့ဒါလေးပါ
ဟုတ်ကဲ့ခင်ဗျကျွန်တော်မတ်တစ်စာကိုပဲပြန်မေးချင်ပါတယ်မတ်တစ်စာအခုတကယ်တမ်းပြောမယ်ဆိုရင်ဒီမိုကရေစီအသွင်ကူးပြောင်းရေးမှာဒီအရက်ဘက်လူမှုဖွဲ့စည်းတွေရဲ့အားကောင်းခိုင်မာမှုဟာဒီမိုကရေစီတကယ်ဖွံ့ဖြိုးဖို့အတွက်အဓိကအကြောင်းရင်းတစ်ခုလည်းပါဖြစ်ပါတယ်အဲ့တော့လက်ရှိအစိုးရအနေနဲ့ဒီ CSO တွေဖွံ့ဖြိုးရေးအတွက်ဘယ်လောက်ထိဆောင်ရွက်နေရလို့ထင်ပါလဲ
ကျွန်တော်အခုနောက်ပိုင်းတုံ့တက်လာတယ်ဒီလိုအားလုံးကနေကလားကြောက်တာသွင်ပေါ်ရရင်အများကြီးအကောက်ရက်ပေါက်အချင်းချင်းလိုက်သွင်ရတာပေါ့နော်ဒီကြံပတ်ဒီလိုမျိုးတော့မလို့အတော်ဘူးဒါပြည်သူတိုင်းရိုက်အဲထိတ်ဆက်တဲ့အစိုးရအနေနဲ့ပြည်သူကြီးအတိုင်းဒီမန်ဒိတ်လို့ပြောတဲ့ဒါမဲဆန္ဒရရှိတာ legitimacy ဒီအဲဒါမျိုးရရှိမှရတာအစိုးရတိုင်းရိုက်တော့ရက်ပေါက်ဖွဲ့စည်းမလို့အတော်ဘူးဆိုတာမျိုးတော့ပြောလာတာစဉ်းစားမိကြတာတော့တွေးရတဲ့သဘောဖြစ်နေတယ်ဆိုတော့ရက်ပေါက်ဖွဲ့စည်းကသွားလို့ဒါပြည်သူတွေပြည်သူဖွဲ့စည်းဖြစ်တဲ့ပြည်သူတွေပဲဖြစ်ပါတယ်။အဲ့တော့ဒါကတိတဲ့အခြားသောဖွဲ့စည်းမဟုတ်ဘူး။ပြည်သူတွေကပြည်သူဖွဲ့စည်းတဲ့ကောင်တို့တို့ဒီပြည်သူဖွဲ့စည်းလေးတွေအာဒီရှိမှုနဲ့နောက်ပြည်သူအတန်အောင်အောင်ဆင်းလဲဆိုရင်တကယ်ရပ်ဖွဲ့စည်းတွေကပြည်သူတွေကတက်ကြွလို့ရှားတယ်တက်ကြွပြည်သူတွေဖြစ်တယ်။သူတို့ရဲ့အတန်အောင်အောင်လာအရင်ဟိုအောက်ခြေတီးစဉ်းစားမလို့ပဲနဲ့တိုင်းရိုက်ဟိုနားထောင်လို့ရတဲ့အခြေအနေအများကြီးရှိတယ်။ဒါကိုအဲတို့တို့အဲ့ဒီတပ်ပေါင်းတော့တမန်နေလာတော့ဒီသူတို့လည်းပါတီအနေနဲ့အဲနိုင်ငံတကာရေးဆော့ကိုစူးစမ်းနေကြတဲ့အချိန်မှာဒီအရက်အဖွဲ့ကြီးသဘောအားအာရုံမလိုက်မနေနိုင်ဘူးလို့တော်မြင်ရတယ်။အဲဒီဘက်ဖွဲ့ကြီးအတန်မျိုးတီးကြနားထောင်ရတဲ့အခြေအနေတွေသူတို့မလုံနိုင်ဘူး။အဲဒီ process ကိုအခြေခံတဲ့အာပြည်သူတွေကို consultation အောင်မတိတ်မလုပ်နိုင်တဲ့အခါမှာအရက်အဖွဲ့ကြီးရဲ့ခံစားနာစဉ်းစားဖို့ကျွန်တော်ဝေးရတယ်ပေါ့နော်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုရဲတဲဦးမေးချင်ပါတယ်ခင်ဗျာ။ကိုရဲတဲဦးခုနပြောမယ်ဆိုရင်အရပ်ကလူမှုဖွဲ့စည်းတွေကဟိုးအရင်ဒီဖိနှိပ်ခါရဲချုပ်ချက်ခါရဲအစိုးရလက်ထက်ထဲမှာတွေကရောက်အောင်လုပ်ခဲ့ကြတာပဲလေအခုတော့အခုတချို့အခက်ခဲတွေခုနပြောတယ်မြင်နေရတယ်အဲ့တော့ဒီအခြေအနေတွေကိုကြော်ပြီးတော့ကောအရပ်ကအဖွဲ့စည်းတွေဖွံ့ဖြိုးအားကောင်းလုပ်နိုင်မယ့်အခြေအနေရောရှိလားအခုအစိုးရလက်ထက်မှာ
အဲဒီလိုအားကောင်းလုပ်နိုင်မယ့်အခြေအနေရှိလားဆိုတော့
ဒီကတော့စက္ကန့်လောက်ပဲချိန်ရတော့လေခင်ဗျာဒီကဘယ်လိုမျိုးစီရဦးလို့ရအနေနဲ့တောင်းလို့လုပ်နေရပြီးဘူးတော့မှာဆက်မယ့်ဥပဒေပုံမှန်ကြီးဆက်ချက်ကြာပြီးပါဦးနဲ့ဆွဲလာတယ်ဆိုတော့ခင်ဗျာပြီးတော့ဒါရှိလာတယ်လို့ကျွန်တော်ကအဲ့လိုတုံးပါဟုတ်ကဲ့ခင်ဗျာကျွန်တော်ဒါရီလိုက်စီစဉ်ချိန်စေးသွားလို့ပါပါဝင်ဆွေးနွေးပေးတဲ့ကိုရဲသိန်းဦးကိုကျော်ထင်အောင်မတ်တင်စာရှင်လေးအနေန
American တန်မြန်မာပိုင်းကဘော်ဒီဖူးနဲ့နက်ခင်းစီစဉ်တွေကိုဆက်ပြီးတော့တန်ဖိုးနေပါတယ်ခင်ဗျာ။အခုတော့နိုင်ငံနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော့ခင်မျိုးသက်ကကြီးညာပါလိမ့်မယ
်။ Sorry သတင်းတောက်ဂျမဲလ်ခါရှူဂျီအသက်ခံမှုမှာပါဝင်ပတ်သက်နေတဲ့ Sorry Arabia အရာရှိတဲကတချို့ကိုပေါ်ထုတ်နိုင်ပြီဖြစ်တဲ့အတွက်သူတို့ရဲ့ American ပြည်ဝင်ခွင့် visa တွေကိုရုတ်သိမ်းအရေးယူမှာဖြစ်ကြောင်း American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအင်ကာနေ့မှာပြောကြားလိုက်ပါတယ်။အခုလိုဒဏ်ခတ်တာဟာနောက်ဆုံးအဖြစ်အရေးယူတာမဟုတ်သေးဘဲဒီတပ်ဖြတ်မှုမှာတာဝန်ရှိသူတွေကို American ဘက်ကဆက်လက်ဖော်ထုတ်မှာဖြစ်ကြောင်းလည်းဝန်ကြီးကပြောပါတယ်။ American နိုင်ငံခြားရေးဌာနမှာအင်ကာနေ့ကအခုလိုကြေညာခဲ့တာဖြစ်ပေမဲ့ Sorry အရာရှိဗနက်ဦးရဲ့ပြည်ဝင်ခွင့်တွေကိုပိတ်ပစ်မယ်ဆိုတာနဲ့ဘယ်သူတွေကိုအရေးယူမယ်ဆိုတာကိုတော့ထုတ်ဖော်မပြောပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့နှစ်ဦးရှေ့လာတဲ့ပြင်သစ်နိုင်ငံပါရီမြို့မှာတွေ့ဆုံဖို့အတွက်အစီအစဉ်တွေလုပ်ပြီးပြီလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုတန်ကအင်ကာနေ့မှာပြောကြားလိုက်ပါတယ်။ရုရှားနိုင်ငံခြားမူဝါဒရေးရာဆိုင်ရာအရာရှိယူရီဦးရှာခော့ဖ်ကတော့သတင်းစာရှင်းလင်းပွဲမတိုင်ခင်အကျိုးသဘောတူညီချက်ကိုရရှိခဲ့တာဖြစ်ပြီးခေါင်းဆောင်နှစ်ဦးဟာနိုဝင်ဘာလ7ရက်နေ့ပြင်သစ်နိုင်ငံရဲ့ငြိမ်းချမ်းရေးနေ့မှာပါရီမြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာလူ့ခွင့်အခြေအနေနဲ့ပတ်သက်တဲ့အစိုးရခန်းစာတွေကိုအင်ကာနေ့မှာ83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတက်တရကော်မတီရှေ့မှောက်မှာအထူးကိုယ်စားလှယ် Miss ရန်ဟီလီနဲ့ကုလသမဂ္ဂအချက်လက်ရှာဖွေဥက္ကဋ္ဌမာဇူကီဒါရိုစမန်တို့ကတင်ပြခဲ့ကြပါတယ်။မြန်မာနိုင်ငံတွင်ရခိုင်ပြည်နယ်ပြင်ကချင်ပြည်နယ်ရှမ်းပြည်နယ်တွေမှာပါလူခွင့်ချုပ်ဖောက်မှုတွေဆက်ဖြစ်နေတာမို့ကုလသမဂ္ဂကအရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့အထူးကိုယ်စားလှယ် Miss ရန်ဟီလီကပြောတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ဥက္ကဋ္ဌကတော့မြန်မာစစ်တပ်ဟာတိုင်းပြည်ကိုကာကွယ်ပေးတဲ့အဖွဲ့အစည်းမပြောင်းလဲမချင်းမြန်မာစစ်တပ်နဲ့အဆက်ဆံမလုပ်ဖို့အတွက်တိုက်တွန်းပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခုံနေတဲ့ရွန်ဂျာ9သိန်းကျော်ကိုနေရာရင်းကိုလုံခြုံစွာပြန်ပြီးတော့ပို့ဆောင်နိုင်ရတဲ့ဆွေးနွေးဖို့အတွက်စင်ကာပူနိုင်ငံနဲ့ထိုင်းနိုင်ငံခြားရေးဝန်ကြီးတွေဟာမြန်မာနိုင်ငံကိုမကြခင်မှာတွားရောက်တော့မှာဖြစ်ပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုတော်ခင်မျိုးတက်ကြီးညာခဲ့တာဖြစ်ပါတယ်။အခုမနေ့ခင်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုက်မှာအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOE ရဲ့မနေ့ပိုင်းမြန်မာဘာသာစီစဉ်တွေကိုဆန်တော့ချင်းမနေ့6နိုင်ကနေ9နိုင်ဒီလိုင်းဒိုမီတာ30 40 48နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ခင်ဗျာ။ကျွန်တော်ကြောအောင်လည်းမှာ
This program has come to you from the Voice of America, Washington.